Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဧပြီလ6ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုလှိုင်းထုတ်မီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမကတော့ဆုမြတ်မော်ပါရှင်အာဖဂန်နစ္စတန်သမ္မတရွေးကောက်ပွဲအတွက်ပြည်သူအများပြားမဲပေးခဲ့တာကိုသမ္မတဟာမစ်ကဆိုင်ကချီးကျူးခဲ့ပါတယ်တခါ electronic signal ကိုတရုတ်သင်္ဘောတစ်စင်းက2ချိန်ကြားခဲ့ပြီးတဲ့နောက်မှာဒီအတန်ကိုအတိအကျသိနိုင်ဖို့လေယာဉ်ပျောက်ရှာနေတဲ့နိုင်ငံဆောင်အဖွဲ့စူးစမ်းနေကြပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှမ်းရဲ့ရှမ်းပြည်နယ်ခီးစဉ်ကိုအရင်ဆုံးပြောပြပေးမှာပ
ါသူပြောချင်တာကတော့ကျွန်တော်အဲ့ဒီငင်းချမ်းရေးကိုချစ်တဲ့မှဆိုရင်တော့အဲ့ဒီလက်နဲ့မကင်စေချင်တော့ဘောပြီးတော့သူပြောနေတဲ့အဲ့ဒီသူ့မူ6ချက်ပေါ့နော်
ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်တိုးတက်ရေးပါတီတို့ဗားရီများဆွေးနွေးခဲ့ကြလဲဆိုတာကိုပုံမှုဆိုင်လာရဲ့ပြောကြားချက်တစ်စိတ်တစ်ပိုင်းမှာရှင်အပြည့်အစုံကိုမကြခင်မှာနားဆင်ကြရအောင်ပါဒီနောက်မှာတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကံမြန်မာပြည်ကပေးစာများကဏ္ဍနဲ့တက်ကြီးစကားအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့ချိန်းချောက်မှုတွေကြားကပဲပြည်သူအများအပြားသမ္မတရွေးကောက်ပွဲအတွက်မဲပေးခဲ့ကြတာကိုသမ္မတဟာမစ်ကာဇိုက်ကချီးကျူးခဲ့ပါတယ်။ရွေးကောက်ပွဲမှာပြည်သူတွေရဲ့ပါဝင်မှုဟာကိုချစ်တဲ့တိုင်းပြည်အတွက်ဂုဏ်ယူစရာဖြစ်စေခဲ့တယ်လို့သမ္မတကာဇိုက်ကအခုလိုပြောကြားခဲ့ပါတယ်
။မလတ်အာဖဂန်နစ္စတန်အင်မရိုးစ်လက်ဒမိုရှ်ဘူဇူရ်ဂေအဇမရဒမ်ဆော်လာရီခူဒါဗဂျဟန်ပေးရှ်ကတ်တာဘာရန်
အာဖဂန်ပြည်သူတွေဟာသူတို့ရဲ့ဒီမိုကရေစီအခွင့်အရေးကိုတကဘာလုံးကိုပြသခဲ့ပါတယ်။ချမ်းအေးတဲ့ရာသီနဲ့မိုးရေရွာတွေနဲ့ကြားကအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အန္တရာယ်ကိုမမှုပဲနိုင်ငံတော်ဝန်ကပြည်သူတွေဟာရွေးကောက်ပွဲမှာပါဝင်ခဲ့ကြပါတယ်။ကျွန်တော်တို့ချစ်တဲ့တိုင်းပြည်အတွက်ဂုဏ်ယူစရာအောင်မြင်စရာဖြစ်တယ်လို့သမ္မတကာဇိုက်ကဒါရီဘာသာနဲ့ပြောကြားသွားခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာပထမဆုံးဒီမိုကရေစီနီးလမ်းကျအာဏာလွှဲပြောင်းပြီးမဲ့စနေနေ့ရွေးကောက်ပွဲမှာမဲလာပေးခဲ့သူတွေများလို့တဲ့အတွက်တချို့မဲယုံတွေမှာမဲပြားတွေမလောက်ဖြစ်ခဲ့ပါတယ်။တာလီဘန်တွေကရွေးကောက်ပွဲပြတ်အောင်လုပ်မယ်လို့ချိန်ချောက်ထားတဲ့အတွက်တနိုင်ငံလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားခဲ့ရပါတယ်။ဒါပေမဲ့ရွေးကောက်ပွဲနေ့မှာအကြမ်းဖက်မှုတွေမရှိသလောက်နှဲခဲ့ပါတယ်။အကြမ်းဖက်ချိန်ချောက်မှုတွေကြောင့်မဲယုံတချို့ကိုတော့ပိတ်ထားခဲ့ရပါတယ်။သမိုင်းဝင်ရွေးကောက်ပွဲအတွက်မဲပေးခဲ့ကြတဲ့အာဖဂန်ပြည်သူတန်းနဲ့ချီအတွက်ဂုဏ်ယူတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲကနဦးရလတ်တွေကိုဒီလနှောင်းပိုင်းလောက်မှသိရမယ်လို့မျှော်လင့်ရပြီးတော့အပိသက်ရလတ်ကတော့မေလ14ရက်မကုန်ခင်သိရမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးပွဲမတိုင်ခင်အပြစ်ရဆွေးနွေးပွဲလုပ်ငန်းစဉ်ရဲ့အဆင့်တစ်ခုဖြစ်နေတပြည်လုံးပြစ်ခတ်ရစဲရေးစာချုပ်မူကြမ်းရေးဆွဲဖို့အတွက်စနေနေ့ကရန်ကုန်မြို့ကမြမငြိမ်းချမ်းရေးစင်တာမှာဒီနှစ်ဖက်ကိုယ်စားလှယ်တွေရဲ့တွေ့ဆုံဆွေးနွေးပွဲကိုစခဲ့ပါတယ်ဒီဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့NCCT အဖွဲ့ဝင်16ဖွဲ့နဲ့ NCCT အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်5ဖွဲ့စုစုပေါင်း22ဖွဲ့တက်ရောက်ကြပါလေ NCCT အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်5ဖွဲ့မှာ UWSC လို့ခေါ်တဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC မိုင်းလားခြေဆိုင်အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု NDAA နာဂဆိုရှယ်လစ်အမျိုးသားကောင်စီ NSC NKK နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ် UABSDF တို့ပါဝင်ပါလေဆွေးနွေးပွဲမှာအစိုးရတပ်မတော်နဲ့လွှတ်တော်ဘက်ကကိုယ်စားလှယ်တွေလည်းတက်ရောက်ကြပါလေဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒီကချင်လွတ်မြောက်ရေးအဖွဲ့ကဗိုလ်ချုပ်ကွမ်မော်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်နှစ်ဖက်ကြားညှိနှိုင်းရမယ့်ကွဲပြားမှုတွေတော်တော်များများရှိနေပြီးတော့ဒီခြားနာချက်တွေကိုဆွေးနွေးဖို့အခုဆွေးနွေးပွဲကိုတက်ရောက်နေတာဖြစ်ပြီးအနည်းဆုံးမတူကွဲပြားမှုတွေရှိနေတယ်ဆိုတာကိုလက်ခံနိုင်ကြမှာဖြစ်ပါတယ်ဒါပေမဲ့မတူကွဲပြားမှုတွေကနေတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတဲ့အဆင့်အထိရောက်သွားမှာကိုစိုးရိမ်နေလို့ပြောဆိုခဲ့ပါလေ။ပြီးခဲ့တဲ့မလကအပြစ်ခတ်ရဆေးရီစာချုပ်မူကြမ်းရေးဆွဲဆွေးနွေးဖို့နှစ်ဖက်သဘောတူညီမှုရပြီးတဲ့နောက်ကရင်ပြည်နယ်ဖမ်းမြို့မှာငင်းကြဲရေးဆွေးနွေးပွဲမကျင်းပခင်မှာရန်ကုန်မြို့ကငင်းကြဲရေးစင်တာမှာနှစ်ဖက်ကိုယ်စားလှယ်တွေနှစ်ရက်ကြာဆွေးနွေးနေကြတာဖြစ်ပြီးတော့အပြစ်ခတ်ရဆေးရီကိုခိုင်မာစေဖို့လုပ်ရမယ့်နည်းလမ်းတွေနိုင်ငံရေးဆွေးနွေးပွဲဆိုင်ရာအမခန့်ချက်တွေနဲ့ဆက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဆိုတဲ့ခေါင်းစဉ်တွေပါတဲ့ကန်ခွနစ်နဲ့စာချုပ်မူကြမ်းကိုရေးဆွဲဖို့နှစ်ဖက်သဘောတူညီထားတာဖြစ်ပါတယ်
တရုတ်သင်္ဘောတစ်စင်းကနေပြီးတော့စနေနေ့ညပိုင်းတုန်းက electronic signal ကိုနှစ်ချိန်ကြားခဲ့ရတာဟာအင်မတန်အားတက်စရာဖြစ်ပေမဲ့လည်းအတိအကျဘာမှအဖြေမသိရသေးဘူးလို့မလေးရှားလေကြောင်းလိုင်း၄ရဲ့အမှတ် MH370 ကိုလိုက်ရှာနေတဲ့နိုင်ငံဆောင်အဖွဲ့ကောင်းဆောင်ကပြောလိုက်ပါတယ်တရုတ်သင်္ဘောကရတဲ့ signal တွေဟာလေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box ကထုတ်လွှတ်နိုင်မဲ့ signal ချိန်နှုံးနဲ့သွားတူနေပေမဲ့လည်းဒီ signal ဟာပျောက်နေတဲ့မလေးရှားလေယာဉ်စီးကဟုတ်မဟုတ်ဆိုတာကိုအခုအချိန်မှာတာဝန်ရှိသူတွေမပြောနိုင်သေးဘူးလို့လေယာဉ်ပူပေါင်းရှာဖွေရေးနိုင်ငံဆောင်ညှိနှိုင်းရေးမှူးချုပ် Angus Houston ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ် black box ကထုတ်လွှတ်တဲ့ signal ကိုဖမ်းယူနိုင်မဲ့အစင်းမြင့်ကရိယာတက်ဩစတြေးလျသင်္ဘောနှစ်ဆင်းလဲ signal တန်ကြားရတဲ့နေရာစီသွားနေပြီးတော့တရုတ်သင်္ဘောကြားရတဲ့အတန်ကိုသုံးသပ်မှဖြစ်တယ်လို့ Mr. Houston ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားသွားပါတယ
် This is an important and encouraging lead but one which I urge you to continue to treat carefully
signal တန်တွေကြားနေရတယ်ဆိုတာကတိတ်ကိုအားတက်စရာဖြစ်ပြီးတော့အရေးကြီးတဲ့သဲလွန်စားဖြစ်ပေမဲ့သတိနဲ့ကင်တွယ်ဖို့ကျွန်တော်တိုက်တွန်းချင်ပါတယ်အင်မတန်ကြီးမားတဲ့သမုတ်တရားတွေကအင်မတန်ကျယ်ပြန့်တဲ့နေရာမှာရှာဖွေရေးကိုလုပ်နေရတာဖြစ်တယ်လို့ဩစတြေးလျလေကြောင်းအကြီးအကဲဟောင်းလည်းဖြစ်တဲ့နိုင်ငံဆောင်ညှိနှိုင်းရေးမှူးချုပ် Angus Houston ပြောသွားတာပါလေယာဉ်ရှာဖွေရေးလုပ်နေကြသူတွေရဲ့မျှော်လင့်ချက်တွေတက်လာပြီမဲ့ပျောက်သွားတဲ့လေယာဉ် black box ကလာတဲ့ signal ဟုတ်သလားဆိုတာမသေးကြဘူးဆိုတာကိုဩစတြေးလျဝန်ကြီးချုပ် Tony Abbott ကလည်းဒီကနေ့မှပဲပြောကြားခဲ့ပါတယ်မလေးရှားနိုင်ငံ Kuala Lumpur ကနေပြီးတော့တရုတ်နိုင်ငံ Beijing မြို့စီကိုအသွားလေယာဉ်ပျောက်သွားခဲ့တာဟာတလားပြည့်တော့မှဖြစ်ပါတယ် black box ရဲ့ battery ရပ်ပိုင်းတွင်းမှကုန်သွားတော့မယ်လို့ခန့်မှန်းရတဲ့အတွက်လေယာဉ်ရှာဖွေရေးကိုတိုးမြှင့်လုပ်နေကြပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 11.3 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်လုပ်ရက်တွေကိုတံပြန်နိုင်ဖို့အတွက်ဒုံးလက်နဲ့ကြံကာကွယ်ရေးစစ်သမော2ဆင်းကိုဂျပန်ကိုပို့ဖို့အမေရိကန်အစိုးရကစီစဉ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောလိုက်ပါတယ်
။ In response to Pyongyang's pattern of provocative and destabilizing actions including recent missile launches in violation of UN's
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတော့မစ္စိုင်းဒုံးပစ်လွှတ်မှုအပါအဝင်မြောက်ကိုရီးယားအစိုးရရဲ့ရန်စတဲ့လုပ်ရက်နဲ့မတိမငြိမ်ဖြစ်အောင်လုပ်နေတဲ့လုပ်ရက်တွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်ကပယ်ထိန်တက်ဒုံးခွင်းစနစ်တက်ဆင်ထားတဲ့ Aegis စစ်သင်္ဘောနောက်ထပ်2ဆင်းကို2019ခုနှစ်မတိုင်ခင်ဂျပန်မှာထားရှိဖို့စီစဉ်နေပါတယ်လို့ကာကွယ်ရေးဝန်ကြီး Hagel ပြောခဲ့တာဖြစ်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီး Itsunori Onodera နဲ့ Tokyo မြို့တော်မှာဒီကနေ့တနင်္ဂနွေနေ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာအခုလိုကြေညာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကဒုံးကျည်ပစ်လွှတ်မှုတွေ၊နျူကလ িয়ার ဆန့်တက်မှုတွေကိုအဆက်မပြတ်လုပ်နေပြီးတော့အိမ်နီးချင်းနိုင်ငံတွေနဲ့တင်းမာမှုတွေတိုးအောင်လုပ်နေချိန်မှာပဲအခုလိုမျိုးဒီအမေရိကန်ကဂျပန်မှာနောက်ထပ်စစ်သင်္ဘောနှစ်ဆင်းထားရှိဖို့ကြေညာခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကိုခီးဆက်သွားတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတရုတ်နိုင်ငံအနေနဲ့လဲဒေတာရင်းဆက်ဆံရေးနဲ့ပိုင်တဲ့အငင်းပွားမှုတွေအတွက်သူ့ရဲ့အင်အားကိုတာဝန်သိသည့်အသုံးပြုဖို့အတွက်တိုက်တွန်းပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂိုကအာရှပစိဖိတ်နိုင်ငံတွေစီကိုဆက်ရက်ကြာခီးထွက်နေပြီးတော့ဒေတာရင်းမှာအပြန်အလှန်သဘောတူထားတဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအတိုင်းအမေရိကန်ပြည်ထောင်စုကအခိုင်အမာကင်ဆယ်ထားရဲဆိုတာကိုထပ်ပြီးတော့အာမခံချက်ပေးနေပါတယ်ရှင်
။အရှိလေပိုင်းဒေသညီညာရေးသဘောတူညီချက်ရဖို့အတွက်အမေရိကန်ကကြားဝင်ဆောင်ရွက်ပေးနေတဲ့ Israel နဲ့ Palestinian စစ်ဆန်ညီနိုင်ရေးအဖွဲ့ရဲ့ဆွေးနွေးပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာပြန်ပြီးတော့စတင်မှုရှိပါတယ်။ခုချိန်ထိတွေ့ကြုံရတဲ့ခက်ခဲတွေကြားကပဲဆွေးနွေးပွဲကိုဆက်ပြီးဆောင်ရွက်ဖို့လိုတယ်လို့ Israel စစ်ဆန်ညီနိုင်မှုချုပ်စစ်နီလီဖနီကမနေ့ကပြောဆိုခဲ့ပါတယ်။ကုသရင်ဘတ်တွေထဲမှာအခြေအနေတိုးတက်မလာပဲခက်ခဲတွေနဲ့ကြုံရပေမဲ့ဒီအခြေအနေတွေကိုပြုပြင်နိုင်မယ့်အချက်တွေကိုတွေ့ဖို့စူးစမ်းကြရမယ်လို့ဆိုပါတယ်။ရှေ့ကိုဘယ်လိုဆက်မလဲတိုးတက်အောင်ဘာလုပ်မလဲဆိုတာကိုရှာရမှာဖြစ်ပါတယ်လို့သူကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအဖွဲ့တွေကြောင့်အမေရိကန်ဂျာဝင်ညှိနှိုင်းမှုပြပြခဲ့ရပြီးတဲ့နောက်သမ္မတအိုဘားမားအုပ်ချုပ်ရေးအဖွဲ့ကအရှေ့လက်ပိုင်းဒေသညီညာရေးလုပ်ငန်းစဉ်အတွက်အမေရိကန်ရဲ့အခန်းကဏ္ဍကိုပြန်ပြီးတော့အကဲပြတ်သုံးသပ်မှုတွေလုပ်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပြီးတော့တရက်အကြာမှအခုလို Mr. Livni ရဲ့မှတ်ချက်ပြီးပြောဆိုမှုထွက်လာတာဖြစ်ပါတယ်။ ။ Israel ဘက်ကပါလက်စတိုင်းကျင်းသားအုပ်စုကိုလွှတ်ပေးဖို့ဂရီးပြတ်ခဲ့ပြီးတော့နှစ်ဖက်စလုံးအနေနဲ့ဆွေးနွေးပွဲကိုဆုံးသက်သွားစေနိုင်တဲ့လှုပ်ရှားမှုတွေလုပ်ခဲ့တယ်လို့ American နိုင်ငံရဲ့ဝန်ကြီးကဝေဖန်ပြောဆိုပါတယ်။မနစ်ကစခဲ့ပြီးတော့ကုလားကြာခဲ့တဲ့ဆွေးနွေးပွဲအတွက် American နိုင်ငံရဲ့ဝန်ကြီးကမကြသေးခင်ကာလအတွင်းသတင်းပတ်အတန်းကြားကြိုးစားဆောင်ရွက်ခဲ့ရတာဖြစ်ပါတယ်။
American နိုင်ငံသားတွေအနေနဲ့ Iraq နိုင်ငံကိုမလိုအပ်ရင်ခရီးမထွက်ဖို့ Iraq မှာရှိတဲ့ American တန်ယုံကတတိပေးလိုက်ပါတယ်ပြန်ပေးဆွဲမှုတွေအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေအပါအဝင်လုံခြုံရေးအရာဆက်ပြီးတော့စိုးရိမ်စရာတွေရှိနေတာကြောင့်ခရီးသွားတတိပေးချက်ကို American တန်ယုံကဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ် Iraq နိုင်ငံမှာ American နိုင်ငံသားတွေတခုခုဖြစ်ရင်လုံခြုံရေးအခြေအနေကြောင့်တန်ယုံကနေတုံ့ပြန်ဆောင်ရွက်ပေးနိုင်ဖို့အင်မတန်မှအကန့်အသတ်ဖြစ်နေတယ်လို့တန်ယုံရဲ့တတိပေးချက်မှာဖော်ပြထားပါတယ်ဘက်ဒက်နိုင်ငံကလေစိတ်အပေါ်လက်နက်ကြီးတွေ rocket ဒုံးလက်နက်တွေနဲ့ပြစ်ခတ်ခံထားရတဲ့အချက်ကိုလည်းထောက်ပြထားပါတယ်ရှင်။တခါဒီ video game တွေထဲမှာအစောပိုင်းပေါ်ပြီးတော့ရေပန်းစားခဲ့တဲ့ game တစ်ခုဖြစ်တဲ့ Tetris video game အဖြစ် Philadelphia ကမိုးမျော်တိုက်တစ်ခုကစနေနေ့ညတုန်းကမိအောင်တွေနဲ့ပုံဖော်အသွင်ပြောင်းခဲ့ပါတယ်။26ထပ်မြင့်တဲ့ဒီမိုးမျော် Serious Center တိုက်ကြီးရဲ့အပြင်နေရန်တွေကို TV ဖန်သားပြင်လို့အသွင်ပြောင်းခဲ့ပြီးတော့ gamer တွေကကစားခဲ့ကြတာဖြစ်ပါတယ်ရှင်။
ထိတ်တရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါအခုကတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရှမ်းပြည်ခီးစင်မှာဗားရီများဆွေးနွေးခဲ့လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့ငြိမ်းချမ်းရေးရရှိဖို့ကိုတမ်ဘရော်အနေနဲ့လူလားတဲ့အကြောင်းမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့တယ်လို့တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်ဒီကနေ့ရှမ်းပြည်နယ်မှာ SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးပါတီတို့နဲ့တွေ့ဆုံချိန်မှာအဲ့ဒီလိုပြောဆိုခဲ့တာဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နနာချန်ကပြောပြပေးပါရှင
်ဟုတ်ပါတယ်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတနင်္ဂနွေနေ့မနေ့ပိုင်းကပဲရှမ်းပြည်နယ်လားရှိုးမြို့မှာ SSPP SSA ရှမ်းပြည်တိုးတက်ရေးပါတီUWSA ဝပြည်သွေးစည်းညီညွတ်ရေးပါတီတို့နဲ့တပ်ဖွဲ့ချင်းစီတီးတန့်တွေ့ဆုံခဲ့တာပါ။အဲ့ဒီလိုတွေ့ဆုံတဲ့အချိန်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်ရှိဆွေးနွေးနေတဲ့ငြိမ်းချမ်းရေးအခြေအနေတွေငြိမ်းချမ်းရေးနဲ့ပတ်သက်တဲ့တက်မတော်ရဲ့သဘောထားတွေကိုရှင်းပြခဲ့တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ SSPP ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးဆိုင်လာကပြောပါတယ်
။တက်မတော်ရဲ့စိတ်ချင်းအခံမနော်ဒီကိုတိုင်အပါဝင်မနော်အဲ့ဒီငြိမ်းချမ်းရေးကိုသမတော်ကလည်းလူလူလာလာရှိတယ်ဗောနော်သူပြောချင်တာကတော့ကျွန်တော်အဲ့ဒီငင်းချမ်းရေးကိုချစ်တယ်မယ်ဆိုရင်တော့အဲ့ဒီလက်နဲ့မကင်စေချင်တော့ဘောပြီးတော့သူပြောနေတဲ့အဲ့ဒီသူ့မူ၆ချက်ပေါ့နော်အဲ့ဒါလည်းသူရှင်းပြတယ်လေပြီးတော့ခဏပြောလို့သမတော်ကလည်းအဲ့ဒီဒီမိုကရေစီနိုင်ငံထူထောင်ဖို့လဲဒီသူတွေကလူလာနေကြတော့နော်အဲ့ဒီဒီသူစိတ်ဆန္ဒအတိုင်းသူတို့ကဖြစ်ဆက်ပေးတယ်ဗောနော်အဲ့ဒါတွေသူရှင်းပြလာပ
ါမြန်မာနိုင်ငံမှာသမရဦးသိန်းစိန်အရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများနဲ့အစိုးရကြားမှာအပြစ်ခတ်ရစဲရေးလက်မှတ်ထိုးထားကြတာပါဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတက်မတော်ဘက်ကတပ်ရင်းအားတိုးချဲ့တာတွေတိုက်ပွဲတွေဖြစ်နေစေအခြေအနေတွေကိုလည်းဒီတွဲဆုံမှုအတွင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးပြစ်ခဲ့တယ်လို့ဗိုလ်မှူးဆိုင်လာကဆက်ပြောပါတယ
်ဟဲ့ဒီတိုက်ပွဲတွေဖြစ်နေတဲ့ကြောင်းရင်းကလည်းဒီအောင်နဲ့ဒီအောင်ပေါ့နော်ဟိုယုံကြည်မှုတင့်ရှိသေးလို့ပေါ့နော်ဟိုအရင်ကလည်းအဲ့ဒီတမတော်အစိုးရလက်ထက်သုံးကလည်းအဲ့ဒီလိုမျိုးပေါ့နော်စီလုံးညီညွတ်မှုတွေနောက်အဲ့ဒီယုံကြည်မှုတည်ဆောက်တဲ့အပိုင်းမှာအားနည်းခဲ့လို့ပေါ့နော်သူဆိုလိုချင်တာတစ်ဖွဲ့နဲ့တစ်ဖွဲ့ဖြစ်စီတဝူးချင်းဖြစ်စီအချင်းတော့မတူကြဘူးပေါ့နော်အဲ့ဒါတွေကွဲလွဲနေတာတော့ရှိတာပေါ့ဟာနောက်ဆုံးကျွန်တော်တိုင်းရင်းသားတွေကလည်းငင်းချမ်းရေးကိုလူလာတယ်နော်သူတို့ကဝိုင်းပြီးတော့အဲ့ဒီငင်းချမ်းရေးကိုတည်ဆောက်ဖို့ခဲ့တာတော့ပြောတာပါနော
်အခုလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့လာရောက်တွေ့ဆုံမှုပေါ် SSPP ကကြိုဆိုခဲ့ပေမဲ့သူရှင်းပြခဲ့တဲ့တက်မတော်မှု6ချက်နဲ့ပတ်သက်လို့တော့ SSPP ရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်ကျွန်တော်သူ့ဥက္ကဋ္ဌပါသူ့ဆောင်ပြီးတော့သွားတယ်ဆိုတော့သူ့ဥက္ကဋ္ဌကပဲဗိုလ်ချုပ်မှူးကြီးကိုတိုင်းနော်ကျွန်တော်တို့နဲ့တွေ့ဆုံခွင့်ပေးတာနော်ကျွန်တော်တို့လည်းစူစူတယ်ဝန်တာတဲ့အကြောင်းနော်ပြီးတော့ကျွန်တော်တို့လည်းခဏ၆ချက်စလုံးတော့ကျွန်တော်တို့လည်းဟိုလက်ခံနိုင်မဲ့အနေထားတော့ဟိုတင်းတင်းရှိသေးဘူးနော်ဘာလို့မရှိလဲဆိုတာအဲ့ဒီ2008ဥပဒေနော်နဲ့အညီကျွန်တော်တို့က လှုပ်ဆောင်သွားရမယ်ဆိုတဲ့အချက်တွေပါနေတော့ကျွန်တော်တို့က2008ဥပဒေကိုမှကျွန်တော်တို့ကလက်မခံတဲ့အနေအထားမှာရှိနေသေးတာပါနော
်ဒီတက်မတော်မူ6ချက်ထဲမှာတော့တက်သားသည်မစုဆောင်ရအခွင့်မကောက်ရခွင့်ပြုချက်မရပဲစခန်းဆောက်တာသွာလာတာတွေမလုပ်ရအစိုးရအုပ်ချုပ်ရေးကိုငွေရောက်မဆွတ်ဖက်ရလူမသက်ရပြည်သူစစ်အဖွဲ့တွေကိုမထီရဆိုတာတွေပါဝင်နေတာကြောင့်တိုင်းရင်းသားအဖွဲ့တွေဘက်ကလည်းဒါကိုဝေဖန်ကန့်ကွက်နေတာဖြစ်ပါတယ်ဒါပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာ UWSA ဝါပြည်သွေးစည်းညီညွတ်ရေးပါတီကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တဲ့ဓာတ်ပုံတွေသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ် VOA ကနေ UWSA ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းဖြည့်ဆိုမဲ့သူမရှိခဲ့ပါဘူးအခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရှမ်းပြည်နယ်ကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တွေ့ဆုံနေတဲ့အချိန်ဟာရန်ကုန်မှာလည်းပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရဆက်ရေးဆွေးနွေးညှိနှိုင်းမှုအဖွဲ့ NCCT တို့တွေ့ဆုံနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါဒီရန်ကုန်ဆွေးနွေးပွဲကို UWSA အဖွဲ့ကလည်းပထမဆုံးအချိန်တက်ရောက်လာတာဖြစ်တာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီခီးစဉ်ဟာထူးခြားမှုရှိတယ်ဆိုပြီးတချို့ကသုံးသပ်နေကြတာလည်းဖြစ်ပါတယ်ရှင်
။မနက်နာချန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာပါ။ရှစ်တောင်အာရှနဲ့ပစိဖိတ်ဒေသအတွင်းကျရောက်ခဲ့တဲ့သဘာဝဘေးအန္တရာယ်တွေအပေါ်ကင်တွယ်ခဲ့ကြပုံတွေကိုပြန်လည်ဆန်းစစ်သင်ခန်းစာယူပြီးပို့ပြီးခင့်မိတဲ့ဤပညာတွေနဲ့ကြိုတင်ကာကွယ်ချရေးအတွက်အမေရိကန်နဲ့အာဆီယံနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ကြဖို့အလေးပေးဆွေးနွေးခဲ့တယ်လို့မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝင်းလွင်ကပြောပါရယ်ဟာဝိုင်ပြည်နယ်ဟိုလိုနူလူမြို့မှာဧပြီလ2ရက်နဲ့3ရက်နေ့တွေမှာကျင်းပခဲ့တဲ့အမေရိကန်အာဆီယံလုံခြုံရေးရာနှီးနှောဖလှယ်ပွဲကိုမြန်မာနိုင်ငံကအာဆီယံအလှည့်ကျဥက္ကဋ္ဌအနေနဲ့မြန်မာကာကွယ်ရေးဝန်ကြီးကဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်ဟိုနိုလူလူမြို့မှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားဥရော်နီငိမ့်ကဒုတိယဗိုလ်ချုပ်ကြီးဝေလွင်ကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင
်ဒီနှစ်ပေါင်းများစွာကြာပြီးမှကျွန်တော်ရောက်ရှိလာတဲ့အတွက်လှိုက်လှိုက်လှဲလဲနဲ့ချိုးဆိုတာလည်းတွေ့ပါတယ်ဟိုတစ်ဖက်ကလည်းကျွန်တော်တို့မြန်မာနိုင်ငံအာဆီယံအရှေ့နိုင်ငံဖြစ်တဲ့အတွက်နေရာပေးတဲ့နေရာမှာလည်းမြန်မာနိုင်ငံကိုအရှေ့နိုင်ငံအနေနဲ့ပေါ့လေကျွန်တော်တို့အာဆီယံအရှေ့နိုင်ငံအနေနဲ့ဖေဖာပေးတာလည်းတွေ့ပါတယ်နေရာချတာနေရာပေးတာတွေကမြန်မာကိုဦးစားပေးပြီးတော့သူတို့ဆောင်ထားဘာဖြစ်ပြီးတော့ဒီဟာဒီကျွန်တော်တို့နှွေးထွေးစွာကြိုဆိုတယ်ဆိုတော့ဟာတော့ပေါ်လွင်ထင်ရှားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
အဲ့တော့ဒီနှစ်ရက်မှာဝင်းကြီးခေကကလုံညုံရေးဆိုတဲ့ကိစ္စမှာအဓိကလူသားချင်းစာနာနဲ့အကူအညီအထောက်ပံ့တွေပေးဖို့နောက်တဘာဝဘေးအန္တရာယ်တွေကြောက်တဲ့အချိန်မှာကယ်ဆယ်ပေးနိုင်ဖို့ဒီအမေရိကန်စစ်တပ်ရဲ့ဆွမ်းမကနဲ့ခြေတော်အရှာဒေသတွေမှာတတ်နိုင်တယ်လို့သူတို့လှုပ်ပေးခြင်းနဲ့သူတို့လုံနိုင်တယ်ဆိုတော့အနေထားကိုလည်းပြသခြင်းလို့ဒီဟာဝိုင်ကိုဖိတ်ခေါ်တယ်ဆိုတော့တဘောရာမျိုးကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီဗိုလ်ချုပ်ကြီးရဲ့ပါဝင်ဆွေးနွေးမှုသို့မဟုတ်သူတို့ကမေးမြန်းမှုစသဖြင့်ဒီအတွေ့အကြုံလေးကိုကျွန်တော်တို့အချင်းချုပ်ပြီးပြောပြပေးပါခင်ဗျာဒီနှစ်ရက်အစည်းအဝေးအတွေ့အကြုံ
AP လာနှစ်ရက်နေရတော့ခုနကိုရော်နီပြောသလိုပါပဲ Humanitarian Assistant and Disaster Relief ပေါ့နော်ဒီဟာကိုကျွန်တော်တို့ round table အနေနဲ့ဆွေးနွေးပါတယ်အဲ့တော့အဲ့ဒီဟာအဓိကဆွေးနွေးတာတော့သူတို့ရှိရ USAID ပေါ့ကျွန်တော်တို့
ရှာရုပ်ဖွဲ့ပါလ
ေဟုတ်တယ်သူက US Agency for International Development ဆိုတဲ့ USAID ရဲ့ကြီးမှုပြီးတော့ခေါင်းစဉ်အသုံးကိုအခြေတည်ပါတယ်ခင်ဗျပထမခေါင်းစဉ်တစ်ခုကတော့ Whole of Government Approach During Disaster Response ဆိုဒီသဘောဘေးအန္တရာယ်ကျွန်တော်တို့ကြုံတွေ့လာတဲ့အချိန်မှာကျွန်တော်တို့သက်ဆိုင်ရာနိုင်ငံအသီးသီးရဲ့အစိုးရတွေရဲ့ response တွေဘလို့ဖြစ်တယ်လဲဆိုတဲ့အချက်တွေပေါ်မှာသူတို့မူတည်ပြီးဆွေးနွေးပါတယ်ဒုတိယတစ်ချက်ကတော့ role of non military actor during disaster response ဒီကာလာတော်တင်းမှာပဲကျွန်တော်တို့ non military actor တွေအနေနဲ့ပါဝင်ဆောင်ရွက်နိုင်မှုဒီဟာကိုကျွန်တော်တို့ဦးတည်ပါတယ် now နံပါတ်3ဆွေးနွေးချက်ကတော့ regional opportunities and challenges ဒီခေါင်းစဉ်သုံးခုသတ်မှတ်ပြီးတော့သူတို့ရှိတဲ့ပညာရှင်တွေနောက်ကျွန်တော်တို့ UN ကအဖွဲ့အစည်းတွေကတာဝန်ရှိတဲ့လူတွေတော်တော်လေးပဲပြည့်ပြည့်စုံစုံနဲ့လာပြီးတော့ဆွေးနွေးတာတွေ့ပါတယ်
မေကန်ကာကွယ်ဝင်ကြီးတွေမကပဲနဲ့ဒီပလဲစိတ်ကမှာပေါ့နော်ကျွန်တော်တို့ဒီဆူနာမီတို့ဘာတို့တိုင်းတာကြည့်ရှုဖို့အတွက် Oceanology ဆိုတဲ့အနဝါပေဒဆိုင်ရာလေ့လာရေးအမေရိကန်စီးပွားကုသဝင်ကြီးဌာနအောက်ကဒီ INOUS ဆိုတဲ့စင်တာမှာတည်ထောင်ထားပြီးတော့အဲ့ဒီစင်တာမှာပဲဗိုလ်ချုပ်ကြီးတို့ဆွေးနွေးပွဲလုပ်တာကိုကျွန်တော်တို့တွေ့ရပါတယ်
ဟိုကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာတော့ Pacific Command ရဲ့ပေါ့လေအဓိကသဘောအဖေးအနေနဲ့ကယ်ဆယ်ရေးရှာဖွေဆောင်ရွက်နေမှုတွေနောက်သူတို့ HDR လုပ်ငန်းစဉ်တွေအဲဒါတွေကိုထိရောက်ဖို့အတွက်ကိုတော့ခုနကိုရော်နီပြောတဲ့နေရာကတော့သူကဟိုနီးပညာပံ့ပိုးပေးတဲ့နေရာပါပဲအဲ့တော့ကျွန်တော်တို့ဟိုသူတို့ဆောင်ရွက်နေတဲ့အနေအထားမှာလည်းအဲတင်မောတွေအဲကျွန်တော်တို့ကုံသွဲဒီ South China Sea ပေါ့တောင်အချာမှာသွားနေတဲ့တင်မောတွေရဲ့လမ်းကြောင်းတွေအဲနောက်သွားနေတဲ့လေမြန်တွေဒီလမ်းကြောင်းတွေဒီဟာတွေပေါ်မှာအမြင်ဟို rookie လောက်ပြီးတော့အဲထောက်လှမ်းပြီးတော့ဒီဟာတွေကိုကျွန်တော်တို့ဆောင်ရွက်နေတာတွေဒီလေကျွန်တော်တို့အသေးချာလေ့လာနိုင်ခဲ့ပါတယ်သူတို့ကိုယ်တိုင်လည်းဒီဟာကိုဖော်ပြပြီးပြောတာလည်းတွေ့ပါတယ်အဲဒါအပြင်အဲကျွန်တော်တို့ပလဲစိတ်ခံကိုသွားလေ့လာတဲ့အခါမှာအဲသူတို့ရဲ့ဒီ HDR အတွက်ကိုအဲသူတို့အသုံးချနေတဲ့ကျွန်တော်လေးမြန်နေအဲလေးတင်သင်မောကြီးဒီအဲကျွန်တော်ဒါတွေကိုကိုယ်တိုင်ကိုကြသူတို့ရှင်းလင်းပြသတာတွေလည်းတွေ့တဲ့အတွက်အဲသူတို့ရဲ့HDR လုပ်ငန်းစဉ်တွေဟာဘာပြောအတိုင်းတည်းအထီတော့ကျွန်တော်တို့အထောက်ကူရမယ်လို့ကျွန်တော်အနေနဲ့တွေ့မြင်ပါတယ
်။ Okay HDR ဆိုတာ Humanitarian Assistance and Disaster Relief ပေါ့နော်။လူသားချင်းစာနာတဲ့အကူအညီပေးရေးနဲ့တဘာဝဘေးအန္တရာယ်နဲ့ကယ်ဆယ်ခြင်းဆိုတဲ့လုပ်ငန်းဖြစ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာ။အဲ့တော့ဒီဆွေးနွေးပွဲမှာကျတော့ဗိုလ်ချုပ်ကြီးတို့ဘယ်လိုများအပြန်အလှန်ဆွေးနွေးမှုရှိပါလဲခင်ဗျာ။ဒီကျွန်တော်မြန်မာနိုင်ငံအနေနဲ့ပေါ့နော်သူတို့ဘာလုပ်ပေးနိုင်လဲဒါမှမြန်မာနိုင်ငံနေနဲ့ဒီ HDR နဲ့ပတ်သက်ပြီးတော့ဘာလုပ်ပေးဖို့လိုအပ်နေရလို့ဗိုလ်ချုပ်ကြီးတို့ဘက်ကတင်ပြဆွေးနွေးခဲ့မှုတော့ရှိပါလားခင်ဗျာ
သူပို့ပြီးတော့ဇောင်းပေးတာတော့ခုနကကျွန်တော်ပြောခဲ့တဲ့အဲ့သူတို့ UN အဖွဲ့အစည်းတွေရဲ့ USAID ရဲ့အဖွဲ့အစည်းတွေရဲ့နေပြီးတော့မှအဲ့နိုင်ငံတကာမှာဖြစ်ဖြစ်နေတဲ့အနေအထားလေးတွေအားနည်းချက်တွေပေါ့အဲ့မှာကျွန်တော်တို့ဖိလစ်ပိုင်ကဟိုင်ယန်မုန်တိုင်းအဲ့ကျွန်တော်တို့သူဖြစ်နေတဲ့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်တွေကိုပြန်ပြန်ပြီးတော့အားနည်းချက်တွေဖော်ထုတ်ပြီးတဲ့အခါကျမှအဲပြန်ပြီးတော့ကျွန်တော်တို့ဟိုဒါကိုဒီလိုလုပ်ဖို့ကောင်းတယ်ဒါကိုဒီလိုလုပ်ဖို့ကောင်းတယ်အဲဒါလေးတွေပြောပါအထူးသဖြင့်တော့သူတို့ဇောင်းနည်းနည်းပေးတာ Civil Military Cooperation ပေါ့အ
ဲဒီဆက်ပဲရပ်ပူအောင်ဆောင်ရွက်ရေးဟုတ်ကဲ့
ကိစ္စတွေရဲ့တော့သူကဒီရပ်ပူအောင်ဆောင်ရွက်ရေးမှာမှအဲကျွန်တော်တို့ပြည်သူလူထုလည်းပါမယ်ပြီးတဲ့အခါကျတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အဲ့လိုဆောင်ရွက်တဲ့အခါမှာသူ့ရဲ့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီပေါ့အဲဆောင်ရွက်နိုင်ဖို့ဆိုပြီးတော့သူတို့ဇောင်းပေးပြီးတော့ပြောတာတွေ့ပါတယ
်ဝင်းကြီးဟေဂယ်ခုနသတင်းသမားတွေပြောသွားတဲ့အထက်မှာပါရာကဒီတောင်တရုတ်ပင်လယ်အရေးဟာကျွန်တော်တို့ဒေသအတွင်းဒီလုံခြုံရေးနဲ့တိတ်ပြီးအရေးကြီးရယ်ဆိုတော့ဒါဒီ HDR တွေမကသူဒီနောက်ထပ်ခေါင်းစဉ်တခုများဗိုလ်ချုပ်ကြီးတို့ထည့်သွင်းဆွေးနွေးသလားဒီဒေသမှာ dispute ပေါ့နော်အငင်းပွားနည်းမြေပိုင်ဆိုင်မှုအငင်းပွားတာတွေသူပြောရတာရှိပါတယ်အဲ့တော့ဗိုလ်ချုပ်ကြီးတို့ကဗာများဒါနဲ့ပတ်သက်လို့ဆွေးနွေးမှုရှိပါလားခင်ဗျာ
ဒီနေ့ကြတဲ့အခါကျတော့ US ASEAN Defense Forum ပေါ့ဆိုဒီနေ့ကြတဲ့အခါကျတော့အဲကျွန်တော်တို့သူနိုင်ငံလိုက်ကျွန်တော်လွတ်လွတ်လပ်လပ်ပဲရင်းနှီးနှီးပဲအလွတ်သဘောပဲ inform ပဲပေါ့ဒီဟာကိုကျွန်တော်ဆွေးနွေးခွင့်ရပါတယ်အဲနိုင်ငံတနိုင်ငံစီလိုက်ဝန်ကြီးတွေကတော့တယောက်ကို10မိနစ်ပတ်ဝန်းကျင်လောက်စီကျွန်တော်ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့အဲတောင်တရုတ်ပင်လယ်ရဲ့အခုကျွန်တော်တို့ဖြစ်နေတဲ့ရင်ဆိုင်နေရတဲ့ issue တွေပေါ့လေအဲဒီဟာတွေကိုအဓိကထားပြီးတော့ဆွေးနွေးကြတာတွေလည်းများပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့အချိန်ချုံတာပေါ့တနိုင်ငံချင်းအလိုက်အဲပြောနေတဲ့ဆွေးနွေးတဲ့ဟာတွေတော့ကျွန်တော်ဟိုမတင်ပြတော့ပါဘူ
းဟုတ်ကဲ့ပါအချင်းချုပ်ပြောပြ
အချင်းချုပ်သူအထူးသဖြင့်တော့နိုင်ငံတိုင်းကကျွန်တော်တို့ရဲ့အာဆီယံနေနေရတော့တောင်တရုတ်ပင်လယ်ရဲ့မှာတတ်မှတ်ထားတဲ့ဟာတွေကကျွန်တော်မူလတွေခြားထားပြီးသားရှိပါတယ်။ဒါလည်းပြီးခဲ့တဲ့အနည်းဆန်းဆုံးဆိုရင်2014ခုနှစ်ကျွန်တော်တို့ဇန်နဝါရီလတုန်းကဗကံမှာအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးတုန်းကလည်းကျွန်တော်တို့ဟိုဆောင်ရွက်ခဲ့တဲ့နေရာမှာလည်းဒါတွေထည့်ပြီးဆွေးနွေးခဲ့ပါတယ်။အဲ့တော့ကျွန်တော်အနေနဲ့ဒီတောင်တရုတ်ပင်လယ်နဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့အာဆီယံနေချမှတ်ပေးထားတဲ့မူ6ချက်ရှိပါတယ်။မူ6ချက်ရှိတယ်အဲဒီဟာကိုလိုက်နာဖို့ကျွန်တော်တို့ဆွေးနွေးကြတယ်အဲပြီးတဲ့အခါကျတော့ကျွန်တော်ချက်မှတ်ထားတဲ့ DOC ချက်မှတ်ပြီးဖြစ်တယ်အဲ DOC ချက်မှတ်ပြီးဖြစ်တဲ့အတွက်ဒီဟာကို COC ဟိုကျွန်တော်တို့အမြန်ဆုံးပေါ်ပေါ်ရေးအတွက်ကိုဆောင်ရွက်ဖို့အတွက်ကို တိုက်တွန်းတာပါတယ်။နောက်အရေးကြီးဆုံးအချက်အနေနဲ့ဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ငြင်းငြမ်းစွာဖြေရှင်းဖို့ပေါ့။ငြင်းငြမ်းစွာဖြေရှင်းဖို့ဒီဟာကိုအားလုံးလက်ခံထားဖို့အတွက်ကိုဒါကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အဲ့တော့ဒါကတော့ကျွန်တော်တောင်တရုတ်ပင်တဲ့ကိစ္စပေါ့။ဒီနေရာမှာမှကျွန်တော်တို့အမေရိကန်အနေနဲ့ rebalancing strategy ဆိုတော့ကျွန်တော်တို့ဝင်လာတာရှိပါတယ်။ဆိုတော့ဒီဟာသူတို့အနေနဲ့ဒါတရုတ်နိုင်ငံကိုရှင်ပြိုင်တာလည်းမဟုတ်ဘူးဘုံအကျိုးစီးပွားဘုံရက်တည်ရဲ့ဝင်လာတာဖြစ်တယ်ဆိုတဲ့သဘောမျိုးနဲ့တော့ rebalancing power strategy အနေနဲ့သူတို့ဝင်လာတဲ့အနေအထားတွေလည်းကျွန်တော်တို့အမေရိကန်ကာဝေးဝန်ကြီးအနေနဲ့ပေါင်းတော့ဆွေးနွေးသွားတာတွေ့ပါတယ်ခင်ဗျ
ဒီအရှိတောင်အရှာဒီသားမှာသူတို့ကဒီပစ်ထားတာကြာပြီးအရှိအလယ်ပိုင်းကိုသွားပြီးအာယုံဆိုင်နေရတဲ့အတွက်ကြောင့်မို့အခုဒီနေရာကိုပြန်ပြီးတော့အင်အားချိန်ကွင်းညာပြန်ပြီးညှိတယ်ဆိုတဲ့အနေထားမျိုးပါလားခင်ဗျအ
ကျွန်တော်တို့ဒါဘရူနိုင်းမှာတော့လည်းအမေရိကန်ကာဝေးဝန်ကြီးနေတဲ့ဒီ rebalancing strategy နဲ့ပတ်သက်လို့ရှင်းလင်းခဲ့ပါတယ်ရှင်းလင်းခဲ့တဲ့အခါကျတော့အရင်တော့ကျွန်တော်တို့သူတို့အမေရိကန်အနေနဲ့ကျွန်တော်ထင်တယ်အိုဘားမားမတိုင်ခင်ပေါ့လက်ထက်တုန်းကသမ္မတလက်ထက်တုန်းဘော့ရှ်ထင်တယ်နော
်ဟုတ်ကဲ့
အဲ့တုန်းကဒီအရှပစိဖိတ်ဒေသကိုသူတို့စိတ်ဝင်စားမှုနေပါ
နေပါအ
ဲ့တော့အဲ့ဒီအချိန်မှာသူတို့အဲ့တော့အခုဒီသမ္မတအိုဘားမားလက်ထက်ရောက်လာတဲ့အခါကျတော့အရှပစိဖိတ်ကိုပို့ပြီးတော့သူတို့စိတ်ဝင်စားလာတာတွေ့တွေ့တယ်ပြီးတဲ့အခါကျတော့အရှပစိဖိတ်ကိုစိတ်ဝင်လာစားလာတော့ဒီဒေတာအတွင်းထဲမှာလည်းကျွန်တော်တို့ကအာဆီယံရဲ့လည်းကျွန်တော်ရက်တည်နေတဲ့အနေအထားမျိုးလည်းဖြစ်တယ်။ဖြစ်တဲ့အခါကျတော့သူတို့ကတော့ဒီအပေါ်မှာမူတည်ပြီးတော့rebalancing လုပ်တယ်ဆိုပြီးတော့ဒီဟာဝင်လာတဲ့သဘောမျိုးနဲ့ချက်ခေခဲ့အနေနဲ့ Brunei တွေကရှင်းခဲ့တာကိုတွေ့ရပါတယ
်။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအနေနဲ့ကောအခုအာဆီယံကာကွယ်ရေးဝန်ကြီးတွေเนี่ยดิอเมริกันกาเวยวินญีเนี่ยတွေ့ရဲ့ခါမှာကိုကဒီအဖွဲ့ရဲ့ခေါင်းဆောင်ဒီမီတာစုအာဆီယံမီတာစုရဲ့ခေါင်းဆောင်တယောက်အနေနဲ့ဒီဘိုချုပ်ကြီးကတော့ဗာမြားဒီအာဆီယံ community နဲ့ပတ်သက်ပြီးတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ဗာမြားပြောဆိုဆွေးနွေးခဲ့တာရှိပါသေးခင်ဗျအ
ဓိကတော့ကျွန်တော်တို့ကဟိုကျွန်တော်ခုနဟို US ASEAN Defense Forum မှာတော့အဓိကတော့တောင်တရုတ်ပင်လယ်ပေါ့လေဂျီဟန်နဲ့ပတ်သက်လာလို့ကျွန်တော်တို့ကအာဆီယံမူတိုင်းပဲကျွန်တော်တို့ဆောင်ရမယ်ဆိုတော့ကျွန်တော်ညီကုန်းချုပ်ပိုင်းလေးမှာပေါ့မပြီး conclusion လေးမတိုင်ခင်မှာကျွန်တော်ဒါကိုအာဆီယံ centrality အာဆီယံအနေပြီးတော့မှချမှတ်ထားတဲ့အချက်တွေအတိုင်းပဲကျွန်တော်တို့ဆောင်ရသွားမှာဖြစ်တယ်လို့ကျွန်တော်အနေနဲ့ဆွေးနွေးခဲ့ပါတယ်ဒါအပြင်ကျွန်တော်တို့ကဒီအစီအဝေးပေါ့လေဒါ US ဖိတ်တာနဲ့တော့မဆိုင်ဘူးသို့တော်လည်းပဲအာဆီယံကာဝေးဝင်ကြီးတွေဒီမှာဆုံတဲ့အချိန်မှာတော့ကျွန်တော်တို့မကြခင်ဖြစ်သွားတဲ့မလေးရှား
MH370 ဟုတ်ကဲ့
ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်တို့မလေးရှားရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်အာဆီယံကာဝေးဝန်ကြီးများအနေနဲ့ထောက်ခံတဲ့အကြောင်းကျွန်တော်ဝန်ထဲတဲ့အကြောင်းဒီဟာကိုအစည်းအဝေးမှာလည်းထုတ်ဖော်ပြီးတော့အသိမှတ်ပြုသလိုပဲကျွန်တော်တို့ release လုပ်ဖို့လည်းကျွန်တော်စီစဉ်ထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဘုဂျူကြီးအနေနဲ့ရောဒီကိုနှစ်ရက်အတွေ့အကြုံမှာခြုံငုံပြီးတော့ဗာမြားတုံ့တက်ချက်ပေးခြင်းပါလားခင်ဗျာ
အပြူသဘောဆောင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။သူကအဓိကဒီလိုအပြူသဘောဆောင်တယ်ဆိုတော့ cooperation ပူးပေါင်းဆောင်ရွက်ခြင်းရနေပြီးတော့မှနောက်တစ်ဆင့်ပေါ့ partnership ကိုကျွန်တော်တို့ဟိုတကယ်ထိတိကျအောင်နဲ့သွားမယ်ဟာ effectively ဖြစ်မယ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကပူးပေါင်းပြီးတော့ cooperation အခုလုပ်တဲ့အစီအမျိုးဖြစ်ပါတယ်။ cooperation လုပ်ခြင်းအမြင်နောက်တစ်ချိန်မှာ partnership ဖြစ်လာတယ်ဆိုလို့ရှိရင်ဘာပြောကျွန်တော်ဖြည့်ရှင်းရတာပို့ပြီးတော့အဆင်ပြေမယ်အေးချမ်းချမ်းညှိညှိနိုင်နိုင်ဖြည့်ရှင်းနိုင်မယ်အနေအထားမျိုးလို့ကျွန်တော်အနေနဲ့မြင်ပါတယ်ဒါကြောင့်မလို့ဒီအစည်းအဝေးဟာကျွန်တော်တို့ informal အနေနဲ့ဆောင်ရွက်တဲ့နေရာမှာတော့ဒါဟာကျွန်တော်တို့ဟိုအကျိုးရှိတဲ့အစည်းအဝေးတစ်ခုပဲလို့ကျွန်တော်လည်းမြင်ပါတ
ယ်ကျေးဇူးတင်ပါဘူးဘူဂျိုဂျီဘူဂျိုဂျာ
အခုညစီစဉ်တင်ဆက်ခဲ့တဲ့အဖတ်စဉ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့အခုနားဆင်နေကြရတာကတော့ BOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုအစီအစဉ်မှာတော့တောရရှင်တို့ VOA မြန်မာပိုင်းအစီအစဉ်ကိုရေးသားပေးပို့ကြတဲ့ဘေးစာတွေကိုပြန်ကြားပေးမှာဖြစ်တယ်လို့တည်တချင်းလက်ဆောင်ကိုလည်းပေးပို့မှာပါဒီနောက်မှာထုတ်လွှင့်ပေးမယ့်တက်ကြီးစကားအစီအစဉ်မှာဆိုရင်တော့
ကျေးဇူးများပြည့်စုံများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဈေးဝယ်သူတဦးရဲ့ခံစားမှုအကြောင်းဖြစ်ပါတယ်
ဆရာမောင်ဆန်းကြီးကပြောပြပေးမှာပါရှင်။နောက်ပိုင်းမှာနားဆင်ကြရအောင်ပါ။အခုအရင်ဆုံးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြပါစို့ရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ဝေဖန်ကြံပေး။ကျေးဇူးတင်ကြောင်းစာတွေရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ရေးလေးဆိုတဲ့သောရရှင်ကတော့ VOA အစီအစဉ်ကိုအင်တာနက်ကနေပြီးတော့ဒေါင်းလုဒ်လုပ်ပြီးတော့နားထောင်တာပါတဲ့။အစီအစဉ်တွေကကောင်းပါတယ်။မြန်မာသတင်းတွေကိုမှန်မှန်နဲ့မြန်မြန်လေးတင်ပြရင်ပို့ပြီးတော့ကောင်းပါတယ်။ VOA ကိုပို့ပြီးတော့ယုံကြည်ပါတယ်။ဒီထက်လည်းဆက်ပြီးတော့ရှေ့ဆက်ကောင်းမွန်ပါစေဆိုပြီးတော့ဆုတောင်းပေးပါတယ်ဆိုပြီးတော့ရေးလေးဆိုတဲ့သောရရှင်စာရေးလာပါတယ်ရှင်။ VOA အစီအစဉ်တစ်ခုကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့တောင်ကိုရီးယားကိုရောက်ရှိနေတဲ့သောရရှင်မောင်မျိုးဖြစ်ပါတယ်။ဒီသောရရှင်က VOA ရတဆင်အင်္ဂလိပ်စာအစီအစဉ်ကိုလေ့လာသင်ယူနေပါတယ်ဆိုပြီးတော့အင်္ဂလိပ်လိုရေးလာတာပါ။VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့မက်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ပြီးတော့အဲ့ဒီအစီအစဉ်လေးကိုစာသားနဲ့အင်တာနက်ပေါ်မှာတင်ပင်းထားနိုင်ရင်ကောင်းမယ်လို့ထင်မိပါတယ်ဆိုပြီးတော့အကြံပြုလာပါတယ်။သူအင်္ဂလိပ်စာတွေကိုဒီထက်ပိုတက်ချင်လို့အခုလိုမျိုး VOA ကထုတ်လွှင့်တင်ဆက်ပေးနေတဲ့အင်္ဂလိပ်စာအစီအစဉ်လေးကိုနားဆင်နေတာပါတဲ့။ဟုတ်ကဲ့ပါ။တောင်ကိုရီးယားကသောရရှင်မောင်မျိုးရေကျမတို့အစီအစဉ်ကနေပြီးတော့ဟိုရုပ်မြင်သံကြားအစီအစဉ်မှာရောနောက်ပြီးတော့ဒီနေ့စဉ်ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေမှာပါ EDM American အသုံးတော်များအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးနေတာလည်းသိမယ်ထင်ပါတယ်နော်။အဲ့ဒီအစီအစဉ်ကိုတော့ကျမတို့အင်တာနက်မှာစာသားနဲ့တကွာအပြည့်အစုံဖော်ပြပေးထားပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ပြီးတော့အထောက်အကူဖြစ်ရတယ်ဆိုလို့ဝမ်းသာမိပါတယ်။မိုဘိုင်းအသစ်နားထောင်ပါတယ်ဆိုတော့နောက်ထပ်သောရရှင်တယောက်ကတော့သူ့ရဲ့အခက်အခဲလေးကိုရေးလာတာပါ။သူ့ရဲ့နာမည်ဇူဇူပါတဲ့။ကျွန်တော်ရဲ့ဆက်လေးကတော့ Samsung 7.7 မှာတဲ့သူရဲ့ဖုန်းမျိုးစားကိုပြောတာဖြစ်ပါတယ်မြန်မာစာမရှိလို့မြန်မာကီးဘုတ်ထည့်ပြီးတော့ရေးလို့ရပါမယ်လေတကယ်ချင်းစီကပြန်ပို့လာတဲ့စာကြတော့ဖတ်လို့မရပါဘူးတဲ့အခုညပြောပေးပါအောင်ကျေးဇူးတင်ပါတယ်ဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်ဒီသောရရှင်က VOA အစီအစဉ်နဲ့ပတ်သက်ပြီးတော့နားထောင်ရတာဝေဖန်စရာမရှိပါဘူးအားလုံးကောင်းပါတယ်လို့လည်းဆိုလာပါတယ်သူအကြံပြုချင်တာကတော့ည10နာရီပြီးနောက်တစ်ခေါက်ပြန်လွှင့်ပေးတဲ့နေရာမှာပထမပိုင်းစာဒုတိယပိုင်းပြန်လွှင့်ပေးစီချင်ပါတယ်ဖြစ်နိုင်ရင်ပေါ့ယေရှုတင်ပါတယ်လို့ရေးလာပါတယ်ဒီသောရရှင်ရေးလာတဲ့အဲ့ဒီည10နာရီပြီးနောက်တစ်ခေါက်ပြန်လွှင့်ပေးတဲ့နေရာမှာဆိုတော့အကြောင်းကိုကျမနားမလည်ပါဘူးเนาะကျမတို့ကဒီ9နာရီ10နာရီအစီအစဉ်ကိုဒီညပိုင်းအစီအစဉ်ဖြစ်နေတင်ဆက်ပါတယ်ပြီးပြီးချင်းမဲ့အဲ့ဒီတနာရီလုံးစာအစီအစဉ်ကို10နာရီကနေ17နာရီအထိအစားဆုံးပြန်လွှင့်ပေးနေတာပါအဲကြောင့်မလို့ပထမပိုင်းဒုတိယပိုင်းဆိုတာဘာကိုပြောတာလဲကျမရှင်းရှင်းလင်းလင်းမသိဘူးဖြစ်နေပါတယ်ဒီတော့ရှင်ပထမပိုင်းမှာရေးလာတဲ့ဒီသူ့ရဲ့ Samsung အမျိုးအစားတယ်လီဖုန်း 7.7 တယ်လီဖုန်းကနေပြီးတော့မြန်မာလိုဖတ်လို့မရဘူးဆိုတာကတော့ကျမတို့ဒီလိုတယ်လီဖုန်းအမျိုးအစားတွေနဲ့ပတ်သက်ပြီးတော့ကျမတို့ဘက်ကဘာမှအကူအညီမပေးနိုင်ပါဘူးကျမတို့ကအတန်လွင့်ဌာနပဲဖြစ်ပြီးတော့ကျမတို့ဘက်ကတော့တယ်လီဖုန်းတွေထဲကနေပြီးတော့နားထောင်လို့ရအောင်ဟိုရုပ်မြင်သံကြားဆိုရင်လည်းကြည့်ရှုလို့ရအောင်အဲ့ဒီလိုပဲစီစဉ်ပေးလို့ရတာပါ ဟိုတယ်လီဖုန်းနဲ့ပတ်သက်ပြီးတော့အလိုစာရိုက်တာနားထောင်တာတွေကိုတော့တချွန်းနေသူဒါမှမဟုတ်လေမြန်မာနိုင်ငံကတယ်လီဖုန်းဆိုင်တွေကိုပဲသွားပြီးတော့ပြမရမယ်ထင်တယ်လို့အကြံပေးချင်ပါတယ်ရှင်။စာရေးတာကျေးဇူးတင်ပါတယ်။အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေမှာတော့ရန်ကုန်ကသောရရှင်ဦးမြမင်းကမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့တင်ပြပေးထားတဲ့သတင်းတစ်ပုဒ်ကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင်
။ဒီနေ့ကသတင်းတွေမှာနောက်ဆုံးပေါ်မြေသိမ်းတဲ့သတင်းတစ်ပုဒ်ပါလာပြန်တော့ဒါအင်မတန်ကြီးကျယ်တဲ့သတင်းဖြစ်တယ်လို့အင်မတန်လေးနက်တဲ့ကိစ္စဖြစ်တာမျိုးချက်ချင်းပဲစာရေးလိုက်တာပါ။ဘာဖြစ်လို့လဲဆိုတော့မြေသိမ်းတဲ့အုပ်စုတွေဖြစ်တဲ့စစ်တပ်အစိုးရဌာနခရိုနီနဲ့ကုမ္ပဏီတွေထဲမှာနောက်ဆုံးပေါ်မဟာနာကြီးပါပါဝင်လာပါပခေါ်လာလို့နားလည်လိုက်ရလို့ပါတရားရုံးသူမှုဝိနည်းစရာရုံးတရုံရုံးရဲ့အမိန့်တရမဟုတ်ပဲအရက်ဘက်အဖွဲ့စည်းတစ်မျိုးဖြစ်တဲ့မဟာနာအမိန့်နဲ့ဖယ်ရှားဖို့အမိန့်ထွက်လာလို့ပါဒီတိုင်းဆိုရင်ပြစ်မှုပုံမှန်448နဲ့မတရားကျူးကျော်မှုတရားစွဲခံရဖို့ဖြစ်လာမလားပဲစိုးရိမ်မိရလို့ပါဒါမှမဟုတ်သမီးလေးရွာကလို့စွမ်းအားရှင်တက်နဲ့မနဲ့လင်းအားကြီးမှာအတင်းဝင်ဆွဲချခံရမလားလဲစိုးရိမ်စရာဖြစ်လာရလို့ပါလူခွင့်ရေးကိုယ်စားလှယ်ကြီးပြောထားတာကိုကြည်ပါပြည်သူလူထုရဲ့ဆန္ဒထုတ်ပေါ်မှုတွေကိုကင်တွယ်တဲ့နေရာမှာအင်အားသုံးဖြိုခွဲတာတွေဖန်ဆီးတာတွေမပြုတ်လို့ပဲလူထုရဲ့ဆန္ဒနဲ့မကျေနပ်ချက်တွေကိုနားထောင်ပြီးသူတို့ရဲ့အခွင့်အရေးကိုအကာအကွယ်ပေးတဲ့စနစ်နဲ့ကင်တွယ်ဖြစ်ရှင်းရပါမယ်လို့ပြောထားတာပါဒီလိုဥပဒေစိုးမိုးရေးကိုလူတိုင်းကပဲပြောနေကြတဲ့ချိန်မှာတရားရုံးအမိန့်လည်းမပါစနစ်တကျဖွဲ့စည်းလေ့ကျင့်ပေးထားတယ်ဆိုတဲ့ရက်တပ်ဖွဲ့လည်းမပါဘယ်ဥပဒေရဖွဲ့လို့ဖွဲ့ထားပြီးဘယ်ဝင်ကြီးဌာနအောက်မှာရှီမဲမသိရတဲ့ယူနီဖောင်းဝတ်လူရန်ကားတက်နဲ့လင်းအားကြီးတောင်းချမ်းမှုကျူးလွန်တဲ့အချိန်မှာအင်အားသုံးအကြမ်းဖက်နီးနဲ့ဖြိုခွင်းလူစုခွဲဖယ်ရှားမှုတွေဟာပိုအတင်ရဲလာနေပြီလို့ပြောရမလို့ဖြစ်နေပါပြီ EU အဖွဲ့ကြီးကဒီလူရန်ကားတက်ဖွဲ့ကိုဘယ်လိုတင်ဒန်းပေးမလဲမေးကြည့်ချင်ပါတယ်တင်ဒန်းပေးရတဲ့ရဲတက်ဖွဲ့ကလည်းသူတို့နဲ့မဆိုင်ဘူးစီပင်နဲ့ပဲဆိုင်တယ်တဲ့ကဲတမရကြီးပဲတိုင်ရမလားလွတ်တော်ဥက္ကဋ္ဌကြီးပဲတိုင်ရမလားမကြခင်ဆင်းလာမဲ့တရားမင်းကြီးပဲတိုင်ရမလားVOA ခင်ဗျာပြောပြပေးပါဦး
မြန်မာနိုင်ငံမှာပြည်သူလူထုရဲ့အခြေခံလူ့အခွင့်အရေးကိုအကာအကွယ်ပေးဖို့အထူးအရေးကြီးပါတယ်ဆိုပြီးတော့ဒီသောရရှင်ရန်ကုန်ကဦးမြမင်းသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကလည်းဒီလိုမြန်မာနိုင်ငံကအခွင့်အရေးကိစ္စနဲ့ပဲပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်သောရရှင်ဗိုလ်ချုပ်ထိန်က
ပြန်ပြောရင်အံ့ဩရောက်လောက်ပါတယ်ဗျာလက်ပတော်တောင်မှာမြေထိုးဆက်ကြီးအပေါ်တက်ပြီးမိမိပိုင်မြေကိုကာကွယ်နေတာအာဃမြန်မာအမျိုးသမီးပုံကိုတွေ့ရတာလွတ်တော်တွေကပြည်သူရွေးချယ်ထားတဲ့ပြည်သူအမတ်တွေဘာတွေများလုပ်နေပါသလဲဗျာမကျေနပ်ဘူးဒါကြောင့်လေပြည်သူတွေကြားမှာပြည်သူကိုယ်စားလှယ်တွေအလုံးမလုပ်ရင်တော့ပြည်သူကပြန်ခေါ်နိုင်တဲ့ right to recall ဆိုတဲ့အကြောင်းအရာကိုဖွဲ့စည်းပုံအခြေခံဥပဒေကြီးထဲမှာစာလုံးမဲကြီးနဲ့လွတ်တော်ကိုယ်စားလှယ်ကြီးတွေမြင်တွေ့အောင်ထည့်သွင်းပေးပါလို့ VOA ကနေပြောလိုက်ချင်ပါတယ်နောက်ရှိသေးတယ်ဗျလာမယ့်2015ရွေးကောက်ပွဲမှာအဲ့ဒီပြည်သူကိုအလေးမထားစော်ကားသူတွေအတွက်မဲမရှိပါလို့ပြောလိုက်ပါစီ1949 1954 1962 2008စတဲ့ဖွဲ့စည်းပုံတွေထဲမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေစပြီးအတည်ပြုသည့်နေ့မှမြန်မာနိုင်ငံအတွင်းနိုင်ငံသားတိုင်းဟာမြည်သည့်အရက်မြည်သည့်ဒေသတိုင်းပြည်နယ်တွေမှာလွတ်လပ်စွာနေထိုင်ခွင့်ရောင်းဝယ်ခွင့်အလုပ်လုပ်ခွင့်နိုင်ငံသားတိုင်းရဲ့မူလအခွင့်အရေးလို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းလှဲကူးကတမိကလေးကြီးရွာကိုအတင်းအဓမ္မဖျက်သိမ်းတာဟာမိမိရေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာပါပဲဗျာ။
ပြည်သူပြည်သားတွေအားလုံးကိုခိုးကိုးရမဲ့အောင်လုပ်တာသူတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဆွဆွဲအပြစ်တင်လို့ရပါတယ်တဲ့တမရကအစဝင်ကြီးတွေအားလုံးကိုလုံးဝမကျေနပ်ပါဘူးဆိုရက်ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ခံစားချက်ကိုထုတ်ဖော်လာပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားမှာပါအခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုနောက်တိုင်းတီလေးတပုတ်နဲ့ဖြောပြပေးကြပါတယ် Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100စီးရင်းထဲမှာနံပါတ်5ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်အစောရောအီဂျီနာမန်ဇယ်တီဆိုထားတဲ့ Let It Go ဆိုတဲ့တခြင်းလေးကိုသောရရှင်နေနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်
The snow glows white on the mountain tonight Not a footprint to be seen A kingdom of isolation And it looks like I'm the queen The wind is howling like this swirling storm inside Couldn't keep it in, heaven knows I tried Don't let them in, don't let them see be the good girl you always have to be. Conceal, don't feel, don't let them know. Well, now they know. Let it go, let it go. Can't hold it back anymore. Let it go, let it go. It's funny how some distance makes everything seem small, and the fears that once controlled me can't get to me at all. It's time to see what I can do to test the limits and break through. No light, no rope, no rules for me.
Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100စီနီမာနံပါတ်5ချိန်နေတဲ့တခြင်းလေးကိုနားဆင်ခဲ့ကြရတာပါ။ Itiha Mansaldi ဆိုထားတဲ့ Let It Go ဆိုတဲ့တခြင်းပဲဖြစ်ပါတယ်။နောက်ပိုင်းမှာတော့သောရရှင်နေအချင်းချင်းမြေတားဒေလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးသွားအောင်မှာဖြစ်ပါတယ်နော်။အခုတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်။ပြည်သူကိုယ်စားလှယ်ကြီးများလို့လိမ့်မှုပြီးတော့အကြံကုန်ဂလုံစားချက်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့လက်ပေးလက်ယူကဘာရန်သူဖြစ်ပါတယ်ဆိုပြီးတော့သူကသူ့ရဲ့နာမည်နေရာမှာရေးထားပါတယ်ဒီသောရရှင်ကဘာတွေကိုများမကြည့်မနဲ့နဲ့ဖွင့်ဟလာတာပါလေ
ပြည်သူကိုယ်စားလှယ်ကြီးများခင်ဗျာသမ္မတကြီးကငွေ3သိန်းအထိလက်ဆောင်ပစ္စည်းတွေကိုအစိုးရရရှိကြီးတွေယူလို့ရတယ်လို့ပြောလိုက်တော့ကြိုပြီးထင်ထားမျှော်လင့်ထားတဲ့အတိုင်းအောက်ခြေတွေမှာပုံမားရိုက်ပြီးတော့ငွေ3သိန်းတောင်းနေကြပါပြီဒါဟုတ်တချို့ကတရားဝင်လို့ပြောနေကြပါလေဒါဟုတ်အစိုးရအနေနဲ့ပြည်သူတွေအောက်ခြေဝင်တဲ့နေသီးအောင်ရှင်းအောင်တခုခုတော့လုပ်တင်ပါလေဒီနေ့ခင်မပြည်သူအများစုဟာဆင်းရဲကြတော့မိုးကားကြီးတွေတောက်ဖို့ဝင်မလေးပါဘူးဒီအတွက်အားလုံးအဆင်ပြေတဲ့အထဲမှာတော့အရင်မဆက်ရပဲအဆင်ပြေဆုံးကစီပင်တဲ့အုပ်ချုပ်ရေးအဖွဲ့တွေပါပဲမရန်ကုန်နေ့ရက်ကွယ်မှာဆိုရင်လမ်းတိုင်းလမ်းတိုင်းမှာကန်ထရိုက်တိုက်တွေစောင့်နေကြသလိုနောက်ထပ်လည်းစောင့်ဖို့စီပင်ပါမစ်စောင့်နေတဲ့သူတွေအများကြီးပါပဲဒါကြောင့်ယာယီမှုက1000ကနေ3000ပေးရတဲ့သူရှိသလိုအုပ်ချုပ်ရေးမှုကတော့သမ္မတကြီးရဲ့ညွှန်ကြားချက်အတိုင်းသုံးသိန်းကိုသူ့ရဲ့လက်မယုံတပြက်တည်းနဲ့တောင်းခိုင်းပါလေ။လောက်ကြံပြီးမပြောပါဘူး။မယုံရင်ကန်ထရိုက်တိုက်စောက်တဲ့သူတွေကိုမေးလို့ရပါလေ။စစ်ဆေးလို့ရပါလေ။ပြည်သူကိုယ်စားလှယ်ကြီးတွေကိုအဓိကအထူးတင်ပြချင်တာကတော့ကန်ထရိုက်တိုက်တွေကိုအများပြည်သူတွေဘေးကင်းလုံခြုံအောင်စောက်ပေးဖို့ပါပဲ။ဒီလိုမှမဟုတ်ရင်တော့ငလင်းတန်း၊လေးတန်း၊မိုးတန်းခံနိုင်ကြပါစေလို့ပဲဖျားမှာနေ့စဉ်စူတောင်းနေရမှာဖြစ်တဲ့အကြောင်းလေးစားစွာနဲ့အထူးတင်ပြလိုက်ရပါတယ်ခင်ဗျာ။
ငွေဘလောက်ထိလက်ဆောင်ပစ္စည်းယူရင်ရပါတယ်လို့သမရကတရားဝင်ပြောလိုက်တဲ့အခါမှာအောက်ခြေဝန်ထမ်းတွေကဒါကိုတရားဝင်မှတ်ယူပြီးတော့ဒီတိုင်းလုပ်ကုန်ကြပါပြီဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်အစိုးရဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရန်ကုန်တိုင်းပင်စင်ဦးစီးဌာနရုံးမှာငှားရမ်းထားတဲ့စားတောက်ဆိုင်တွေလုံခြုံရေးအတွက်ရုံးဝန်ထမ်းအမျိုးသမီးတွေညှားအိတ်ကြူတီချထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်တန်းခြင်းပါတယ်
ရန်ကုန်တိုင်းပင်စင်ဦးစီးဌာနရုံးကငှားရမ်းထားတဲ့စားတောက်ဆိုင်လက်ဖေးဆိုင်တွေရဲ့လုံခြုံရေးအတွက်ရုံးဝန်ထမ်းအမျိုးသမီးတွေကိုညှားအိတ်ကြူတီချထားပါတယ်။ပင်စင်ဦးစီးဌာနရုံးရဲ့ဘေးပတ်ဝန်းကျင်ကမြမစည်းဝါးရေးဘဏ်ပါဝင်တခြားဌာနဆိုင်ရာရုံးတွေရှိပြီးအဲ့ဒီရုံးတွေမှာတော့ရုံးဝန်ထမ်းအမျိုးသမီးတွေကိုညှားအိတ်ကြူတီချမထားပါဘူး။တိုင်းနိုင်ငံကိစ္စရှိလို့ရုံးကျူတီမဆောက်နိုင်ပါဘူးဆိုရင်လက်ရှိတာဝန်ထမ်းဆောင်နေတဲ့ရုံးဝန်ထမ်းမျိုးသားတွေကိုကျပ်9000ပေးပြီးကျူတီငှားချထားပေးပါတယ်။အရင်ကတော့ညဆောင်လုံခြုံရေးကိုလစာပေးငှားရမ်းထားရှိပြီးမိသားစုလိုက်နေထိုင်ကနေရာထိုင်ခင်းပေးရုံးရှိမှာစားတောက်ဆရာများရောင်းချနိုင်အောင်စီစဉ်ပေးထားတယ်လို့ဖြစ်နေပါတယ်။အဖွားမှာအသက်အရွယ်ကြီးရင်ပြီးကျန်းမာရေးကမကောင်း အိမ်မှာလည်းလူခွဲမရှိလို့သမီးဖြစ်တဲ့သူဂျူဒီကြတဲ့နေ့မှာ9000ကျပ်နဲ့ကိုစားဂျူဒီဆောင်ဖို့ငှားရတဲ့အတွက်လကလည်းထိခဲ့ရပါတယ်။ရုံဝင်တွင်ငှားထားတဲ့စားတောက်ဆန်တွေကလည်းမိသားစုတွေနေတယ်ဆိုတော့သမီးအတွက်လည်းအများအန်းစိတ်ပူနေရပါတယ်။ဒီလိုရုံဝင်တဲ့အမျိုးသမီးတွေကိုဂျူဒီချထားတဲ့ကိစ္စကိုတိုင်ကြားရင်အေးအေးယူခံရမယ်ဆိုလို့အမှန်အတိုင်းဘယ်သူမှပြန်မပြောရဲကြပါဘူးဗျာ။
ဒီကိစ္စကိုမတိုင်ရဘူးလို့လည်းဌာနမှာအသေးစားမှားထားလို့ဘယ်သူပဲဝါဆိုတာသူထုတ်ဖော်ပြီးတော့မတိုင်ကြရဲပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်။ရင်းဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းမြစ်တာဒေလက်ဆောင်ပေးပို့လာတဲ့စာတွေကိုလည်းဖော်ပြပေးသွားမှာဖြစ်ပါတယ်
။ VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေစဉ်ချင်းလေရဘွားမှာတွေ့ကြုံနေရတဲ့အဖြစ်ပြက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bamis@voenews.com ဖြစ်ပါတယ်
။အခုတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်။ဧပြီလအမွေးနေ့ရှင်တွေအတွက်တေးတောင်းလာတဲ့စာတွေမှာတော့ဒီဧပြီလ၂ရက်နေ့မှာမွေးနေ့ကျရောက်သွားတဲ့ကျွန်တော်တို့ညီကို၃ယောက်ရဲ့အချစ်ရဆုံးမမ်မီနန်ဂျူစီရဲ့မွေးနေ့အတွက်ဗိုလ်ဖြူရဲ့ဆန်ရီဆိုတဲ့သချင်းလေးတောင်းခြင်းပါတယ်ချစ်ရတဲ့မမ်မီလည်းမွေးနေ့မှာနှစ်တရာကျော်တိုင်းချစ်ရတဲ့ပပနဲ့အတူကျမ်းမာပျော်ရွှင်ပြီးတော့ထာဝရအောင်မြင်ပျော်ရွှင်ပါစေလို့ချစ်သားငယ်လေးဝေလွင်းခေါ်စိတ်စိတ်ကဆုမွန်အထူးတောင်းပါတယ်ဗီယိုကဥဥကိုကိုတော်တော်မမတွေအားလုံးလည်းထာဝရအောင်မြင်ပျော်ရွှင်ကျန်းမာပါစေအစီအစဉ်ကောင်းတွေလည်းအမြဲတင်ဆက်ပေးနိုင်ပါစေလို့ဒီ AR တိုင်းဒေတာကြီးကကျွန်တော်ဝေလင်းခေါ်စိတ်စိတ်ဆုမွန်ကောင်းတောင်းလိုက်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးတော့ဒီသောရရှင်မြစ်တာဒေလက်ဆောင်တပုတ်သူ့ရဲ့မိခင်ဖြစ်တဲ့မမ်မီနန်ဂျူစီအတွက်ဝင်းနေဒေလက်ဆောင်တောင်းလာပါတယ်ရှင်နောက်ထပ်ဒေတောင်းလာတဲ့သောရရှင်တယောက်ကတော့ဝင်းနေကကျွန်တော်ဝင်းနေထဲနှစ်ရက်ဆော့ပြီးတော့ April 4ရက်နေ့မှာကြာရောက်တဲ့ဝင်းနေရှင်မိမိဒေါ်နုနုအတွက်တားဖြစ်တဲ့ဖိုးသားကမြစ်တာဒေလက်ဆောင်တောင်းပါတယ်။အေပီလာ3ရက်နေ့မှာကြာရောက်တဲ့ပပဦးစောနိုင်နိုင်အတွက်တော့တားချီနိုင်ဆန်းနဲ့သမီးမေစီ၊သမီးသက်စုနဲ့တားညီ၊သမီးလက်လက်တားမောင်တန်းနဲ့တဦးရီတော်မြီးလေးရှိုင်းလင်းစီရတို့ကဝင်းနေမြစ်တာဒေလက်ဆောင်ပါပါတယ်ရှင်။အေပီလာ9ရက်နေ့မှာကြာရောက်တဲ့ချစ်ရတဲ့မမချောစုဝင်းနေမသည်နှစ်ပေါင်းများစွာအထိမိသားစုနဲ့အတူပျော်ရွှင်ချမ်းမြေပါစေ။အောင်မြင်မှုတွေစတဲ့တဘူတိုးလို့တိုင်းပြည်ကျိုးပုံမထမ်းဆောင်နိုင်ပါစေလို့အဝေးရောက်ချစ်ညီမငယ်တဲလီကဆုတောင်းပေးပါရစေ။မကြခင်ကြားရောက်မဲ့မြမနှစ်သက်ကိုလည်းအပျော်ရွှင်ဆုံးဆင်နွှဲနိုင်ပါစေလို့ဆုတောင်းပါရစေ။ဒီတော့ဒီတစ်ပတ်တော်ရရှင်စိတ်စိတ်တောင်းဆိုထားတဲ့ဘိုးဖြူတည်ဆိုထားတဲ့ဆန်ရီဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရစေ။ဒေတောင်းတဲ့တော်ရရှင်တွေရောတစ်ချစ် view တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော
် The beam to red ka pyan na pho belo ki lu pinya ma tan nai zwan na loka damata we phe ye mya jesus re we me ye mya jesus re sa lo ma kong The beam to red ka pyan na pho belo ki lu pinya ma tan nai zwan na loka damata we phe ye mya jesus re we me ye mya jesus re sa lo ma kong na pho ye we nwe twe de mya ta na the du tia ma cha te long za na lai au me mi ba na pa twe yin naw si da mya a ne long twe me lo ye so ra song zin ne ye so ra san yu ma shi de pyo be me le se ma yin khana le ta lo lu chong yin khana le ya lo a myin po nai ye မပွဲဝိုင်းလို့ရဲ့အရာတိုင်းမှပြေဆုံးသွားထားနိုင်မို့ရာတာကြိုးစားမှအမေရွာကိုနောက်ဆုံးမသွားခင်တရားရွှေရအောင်ငိမ့်ညံ့မှုရာသွားစေစ မှာပွဲကြကဝင်အရာတိုင်းမှာပြေဆုံးစွာထားနိုင်မို့ရာသာကြိုးစားမှာအဖေရွာကိုနောက်ဆုံးမသွားခင်အရာရွှေရဲ့အောင်ငိမ့်ညံ့မှုရာသွားစေ
ပိုးဖြူတည်ဆွထားတဲ့ဆံရည်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။နှွေတွေတဲ့မြေတားငါခဲသူတယောက်မှရှာတယ်လွန်စားနာလိုက်အောင်မဲ့မိဘနှစ်ပါးတွေ့ရင်တော့ရှိသည်များအားနဲ့လုံးတွေ့မယ်လို့ယေဆိုရာဆုံးစင်မြေယေဆိုရာဆိုင်ရုံမရှိတဲ့ပြောပေးမယ်လေ
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ VOE မြန်မာပိုင်းကိုလည်းစာရေးသားဆက်သွယ်ကြပါအောင်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်တက်ကြီးစကားအစီအစဉ်မှာတော့အမေရိကန်နိုင်ငံရောက်မြန်မာတွေအတွက်မြန်မာအစားအသောက်တွေအကြောင်းဆရာဦးစွမ်းရည်ကတင်ပြထားပါတယ်ရှင်။
ကျေးဇူးများပြည့်စုံများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဈေးဝယ်သူတဦးရဲ့ခံစားမှုအကြောင်းဖြစ်ပါတယ်ပိုပြီးတိတိကျကျပြောရရင်အမေရိကန်ပြည်ထောင်စုမှာဈေးဝယ်သူပမာတဦးရဲ့ခံစားမှုလို့ပြောရမှာပါအမေရိကန်ပြည်ထောင်စုရောက်ပမာတွေစူပါမားကတ်တွေမှာဘာတွေဝယ်ကြပါသလဲအထူးစင်သာတော့ဆိုနေစရာမလိုပါဘူးပမာတွေစားသုံးနေကြအစားအစာတွေပါပဲအဲပမာတွေအပြင်ထိုင်းမလေးရှားဖိလစ်ပိုင်စားတဲ့အရှာရှိတော်အရှာကသူတွေအားလုံးလို့ခမင်းတွေကိုပဲစားကြတာပါပေါင်ပေါင်းတိတ်မုံဆိုတာမျိုးတွေကိုတည်ရည်သာသဘောလောက်ပဲစားကြတာမဟုတ်ပါလားအမေရိကန်ကစူပါမားကတ်ကြီးတွေကိုတိရုပ်တထွေးတွေကပိုင်ရပါတယ်ရောင်းချနေသူတွေကလည်းတိရုပ်မာလေးတွေဖြစ်တယ်လို့ဝယ်ယူစားသုံးသူအများစုကလည်းတိရုပ်မာလေးပါပဲဒီထဲမှာရောင်းချတဲ့အစားအစာတွေကလည်းအရှာအစားအစာတွေပါပဲစီဆန်းဆန်းငရုတ်ကျတော့အာလူခရိုင်ရင်ဒီကစွန်ရွက်ချင်မုံရွက်ပဲပင်ပေါက်ကော်ဖီတုပ်ကော်ဖီစားတာတွေရဲ့နှစ်ပင်းချောက်ပစွန်ချောက်တွေရဲ့ဝယ်ယူကြရပါတယ်မချီရွက်မသလီရွက်ဓမာရွက်မြင့်ပဲမျိုးမျိုးပဲမုံဆံမုံကောက်ညှင်းမုံလက်ဖက်ချောက်ဖန်ချောက်အချိုချောက်ပေါ့ဗျာဖန်ဒီစံအုံဒီစံအုံဒီမုံနွဲ့မုံမယုတ်ဒီမုံစားတဲ့ဗမာတိုင်းပစ္စည်းတွေပါပဲဒီလိုမိဖို့ကြောင့်တုံးပစ္စည်းတွေနေရာတကာမှာဝယ်လို့ရတော့ဝန်တာနေရတာပေါ့နေရတဲ့တိုက်တန်းရာကြီးတွေမှာလေဗမာတွေကလေကားအတက်ဆင်းတကားအဝင်အထွက်ရှောင်လို့မလို့ဘူးဆိုတော့ဘာတွေဝင်လာလဲဒီနေ့ပါချက်တယ်ပေဒီဥကကလေးချိန်ရင်ပြေးပါအောင်ဘာညာနဲ့နှုတ်ဆက်စကားကြီးတွေးနေတာကိုကြားရမပြတ်ပါဘူးဆိုတော့နိုင်ငံသားကိုရောက်နေတယ်ဆိုတာတော့ခက်မိမိပါပဲဥပုံနေတွေမှာဆိုရင်လည်းငပိကျဲငပိကျော်ပင်နဲ့မင်းနဲ့စသည်ချင်းနေနဲ့ဘုန်းကြီးကျောင်းနေမှာဗမာလူမျိုးတွေထမင်းလက်ဆုံစားလိုက်ကြပါသေးတယ်။ဘုန်းကြီးကျောင်းကလည်းတခေါက်တစ်ခေါက်လောက်အတွင်းမှာလေးငါးကျောင်းရှိတာကိုအဲ့ဒီအစားအစာတွေကဘယ်ကလာလဲဆိုတာကိုကြည့်ရင်ထိုင်းကမလေးရှားကဗီယက်နမ်ကဖိလစ်ပိုင်ကစတဲ့တိုင်းပြည်တွေကပါပဲ။ကုတ်အိမ်ချင်းတိုင်းပြည်တွေကတင်သွင်းရောက်ချကြတာလေ။ဒုဗမာပခင်မျိုးတွေတင်သွင်းတာကတော့တခုမှမပါပါဘူး။ပလော်ရီဒါဘက်မှာအလွန်ကြီးဆိုတဲ့ပမာအစားအစာတွေရောင်းတဲ့ဆိုင်ကြီးဆိုင်ရှိတယ်။ပဲကြုတ်တို့ဘာလဲချောင်းတို့ဆိုတာလေကို့ဘာသာချက်ကြုတ်ကျော်လို့ရောင်းတာတဲ့အလွန်ပြေဆိုပေမဲ့အလွန်မပြေပဲပိုးတောင်လွှင်းရပါလိမ့်တယ်။ကျွန်တော်တို့ပမာပြည်မှာကျောင်းမှုတွေပေါ်လိုက်တာပြုတ်စားတာပဲတတ်တယ်။ဒီမှာတော့ကျောင်းမှုစီတဲ့ပမာတွေဝဲတုံးနေကြရတယ်။မကြည့်သေးဆိုတာလေအချိုမျိုးတောင်းလိုက်တက်ကူဘူးနဲ့ရောင်းတယ်အစိတ်ထုတ်ပြီးအတုံးခဲတွေလုတ်ပြီးတော့လဲရောင်းနေအနှစ်လဲရတယ်အမှုန့်လဲရတယ်ဖြောကြီးလဲရပါလေအားလုံးထိုင်းကလာပါလေပမာကလာတာမရှိပါဘူးပမာပြည်မှာဒီလိုကုန်ကြမ်းတွေအများကြီးရှိပါလေပ ပန်းငါတွေလည်းပေါ်ပါတယ်ပြီးနံတွေလည်းပေါ်ပါတယ်အိမ်ကြီးချင်းအရှိဘက်အနောက်ဘက်တွေမှာလူဥယျာဉ်များပြီးအစာအိမ်စားရှားတဲ့နိုင်ငံကြီးနိုင်ငံကိုလည်းဒေကွယ်ဖြစ်ပိုင်းထားပါသေးတယ်ဒါပေမဲ့ကုန်ညန်းကိုကိုကပေးပြီးကုန်တော်ကိုသူတို့စီကမာယူတင်သွင်းစားသုံးနေကြပါလေဒါနဲ့များဗမာပြည်ကြီးနေချင်းညာချင်းတိုးတက်လာပြီလို့ဆိုပြီးတော့ကြောင်ကြမ်းတိုးတဲ့လူကပြောနေပါသေးတယ်ကျေးစာဆိုတဲ့ကလို့ပါပဲတွေ့မိကြရင်စိတ်နာတယ်မအိတ်တာလေးညာအလင်းလိုပဲဆိုပြီးငိုချင်းချလိုက်ချင်မှာတော့ပါလေအင်းရင်မောပါလေခင်ဗျာကျွန်တော်မောင်စွမ်းကြီးပါ
ဆရာမောင်စွမ်းကြီးပြောပြခဲ့တဲ့တကြီးစကားအစီအစဉ်ပါရှင်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းသောရရှင်တို့နဲ့မိတ်ဆက်ပေးပါရစေ
။သောရရှင်များခင်ဗျာ။မြမနှစ်သိကူကြံပွဲတော်နီးကပ်လာပြီဖြစ်တာနဲ့အညီရေကစားမန်တပ်တိစောက်ဖို့ကအစအဒီအမုတ်အကအခုံတွေအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။တကြံတဲ့အတူအစင်းလာတစ်ခုအဖြစ်တည်ရှိလာတဲ့တန်ကျပ်ထိုးလို့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရထံမှသူတို့ရဲ့စာသားတွေကိုကြိုတင်ပေးပို့ရမယ်ဆိုတဲ့ကန့်သတ်ချက်အပေါ်သောရရှင်လေးဘယ်လိုယူဆကြပါသလဲဒီအကြောင်းကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာသောရရှင်လေးအနေနဲ့ဒီအစည်းအဝေးမှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ညမတိုင်ခင်ကျွန်တော်တို့စီကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာတကယ်လို့တော်ရရှင်နေအနေနဲ့ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လဲ MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ်အီးမေးလ်နဲ့ပဲဖြစ်ဖြစ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ကျွန်တော်တို့ကိုပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့ဖုန်းနံပါတ်က12323818555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တော်ရရှင်နေအနေနဲ့ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါခင်ဗျာ
လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုမကြခင်အစီအစဉ်ဖြစ်ပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25လိုင်းဒိုမီတာ32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်ပေးထားတဲ့မဲပုံး၈ပုံးကိုတင်ဆောင်လာတဲ့ထရက်ကာတစ်စင်းလမ်းဘေးထောင်ဘုံကြောင့်ပောက်ကွဲပျက်စီးသွားခဲ့ပြီးတော့၃ယောက်သေဆုံးသွားပါတယ်။သမ္မတသစ်ကိုရွေးချယ်ဖို့ပြည်သူ9သန်းလောက်မဲပေးခဲ့ကြပြီးတော့နောက်တစ်ရက်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာပဲဒီနိုင်ငံရဲ့မြောက်ပိုင်းခွန်ဒူးစ်ပြည်နယ်မှာကားဘုံပောက်ကွဲမှုဖြစ်ခဲ့တာပါ။မဲယုံတွေကနေပြီးတော့ခွန်ဒူးစ်မြို့စီကိုသွားတဲ့မဲဘုံတွေဒီမဲဘုံတွေကိုသေဆောင်အသွားမှာပဲထရက်ကားဘုံခွဲတိုက်ခိုက်ခံရတာလို့ရဲကပြောပါတယ်ရှင်။တခါတရုတ်သင်္ဘောတစင်းကနေပြီးတော့စနေနေ့ညပိုင်းတုန်းက electronic signal နှစ်ခုကိုဒီခါမှာနှစ်ချိန်ကြားခဲ့ရတာဟာဒီအားတက်စရာဖြစ်ပေမဲ့လည်းအတိအကျဘာမှအဖြေမသိရသေးဘူးလို့မလေးရှားလေကြောင်းလိုင်းကိုလိုက်ပြီးတော့ရှာနေတဲ့နိုင်ငံစုံအဖွဲ့ကောင်းဆောင်ကပြောလိုက်ပါတယ်တရုတ်သင်္ဘောကရတဲ့ signal တွေဟာလေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box ကထုတ်လွှတ်နိုင်မဲ့ signal ချိန်နှုံးနဲ့သွားပြီးတော့တူနေပေမဲ့လည်းဒီ signal ဟာဒီပျောက်နေတဲ့မလေးရှားလေယာဉ်စီကဟုတ်မဟုတ်ဆိုတာအခုချိန်မှာတာဝန်ရှိသူတွေကမပြောနိုင်သေးဘူးလို့လေယာဉ်ပူးပေါင်းရှာဖွေရေးနိုင်ငံစုံညှိနှိုင်းရေးမှူးချုပ် Angus Houston ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီ black box ကထုတ်လွှတ်တဲ့ signal ကိုဖမ်းယူနိုင်မဲ့အစင်မြင့်ကရိယာတက် Australia သင်္ဘောနှစ်ဆင်းလဲအဲ့အတန်ကြားရတဲ့နေရာစီသွားနေပြီးတော့တရုတ်သင်္ဘောတွေကြားရတဲ့အတန်ကိုသုံးသပ်မှဖြစ်တယ်လို့သူကပြောပါတယ်တခါမြောက်ကိုရီးယားရဲ့ချင်းချောက်လုပ်ရက်တွေကိုတံပြန်နိုင်ဖို့အတွက်ဒုံးလက်နက်ရန်ကာကွယ်ရေးစစ်သင်္ဘောနှစ်ဆင်းကိုဂျပန်ကိုပို့ဖို့အတွက်အမေရိကန်အစိုးရကစီစဉ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂယ်ကပြောလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့မနန္ဒချန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ပါ။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA Y.2 Y.0 သားများကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.